ကိုဗစ်ရောဂါကူးစက်သူများပြားလာနေတဲ့ရခိုင်ပြည်နယ်ထဲမှာကိုဗစ်စီးကန်းတွေကိုတင်းကျပ်နေတာမှာနှာခေါင်းစီးမတက်သူတွေကိုအရေးယူသွားမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။စားတောက်ဆန်တွေကိုလည်းကိုဗစ်စီးကန်းနဲ့အညီဖွင့်လှစ်ဖို့ညွှန်ကြားထားပါတယ်။ရခိုင်ပြည်နယ်ထဲကမြို့နယ်10ခုမှာကိုဗစ်အတည်ပြုလူနာတွေရှိနေတာမို့စီးကန်းချက်တွေထုတ်ပြန်ကြမှတ်လိုက်တဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသိန်းထိုက်ဦးကပြောပြမှာပါခင်ဗျာ
။ရခိုင်ပြည်နယ်ထဲကမြို့နယ်10ခုမှာဇူလိုင်လ4ရက်နေ့အထိကိုဗစ် -19 တည်ပြီးလူနာစုစုပေါင်း400ကျော်ရှိနေပါတယ်။စစ်တွေမြို့တော်နဲ့မောင်းတော်မြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်သူအများဆုံးရှိတယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှဒေါက်တာချီလွင်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ
်။2021ခုမှာကျွန်တော်တို့ဒီမေလ12ရက်နေ့ကနေစပြီးတော့ရခိုင်ပြည်နယ်မှာပထမဆုံးကိုဗစ်ပိုးပြီးရှိတဲ့လူနာစစ်တွေမှာတွေ့ရှိခဲ့ပါတယ်။မနေ့ကကြည့်ပါဦး။ကိုဗစ်ဖြစ်ပွားတဲ့လူနာစုစုပေါင်း410ရှိပါတယ်ခင်ဗျ။ဒီဝန်ကြီးပွားနေတာမျိုးနဲ့10ခုမှဖြစ်ပါတယ်။ကူးစက်မှုအများဆုံးကျွန်တော်တို့ပိုးတွေ့တဲ့လူတွေကတော့စစ်တွေနဲ့မောင်တော်အများဆုံးဖြစ်ပါတယ်။တတိယကတော့ဘူတီတော်နဲ့တန်တွဲဖြစ်ပါတယ်။ကျန်တဲ့မျိုးနေမှာတော့အများသောအပြင်ကတော့10ရောက်အောက်မှာပဲတွေ့တာရှိပါတယ်။အနည်းအားဖြင့်ပေါ့မောင်တော်မှာ189ရောက်နောက်စစ်တွေမှာ106ရောက်ရှိပါတယ
်။အခုလိုဒီပြုလူနာတွေတိုးလာတာကြောင့်ရခိုင်ပြည်နယ်မှာကိုဗစ် -19 ကူးစက်မှုအသိပညာပေးလုပ်ငန်းတွေတွန်းပြင်လှုပ်ဆောင်နေသလိုနှာခေါင်းစည်းမတက်တဲ့သူတွေကိုအရေးယူတန်ခတ်သွားမယ့်အကြောင်းရခိုင်ပြည်နယ်စစ်ကောင်စီရဲ့ပြောခွင့်အရရခိုင်ပြည်နယ်ဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ
်။ Max တွေကိုဈေးဝယ်တွေကိုအခုလိုပဲပေးနိုင်အောင်ပေါ့နော်အလကားပေးနိုင်အောင်လုပ်မယ်။9ရက်လောက်ပြီးပြီးရင်တော့ကျွန်တော်တို့ Max မတက်တဲ့လူတွေကိုအရေးယူတဲ့အနေထားမျိုးလေးတွေလုပ်ဖို့လဲစီမံထားပါတယ်။အရေးယူတဲ့နေရာမှာမလို့အဖဲနဲ့ကျွန်တော်တို့ဟိုဒံငွေဒီရိုက်တာပေါ့နော်။ဟိုဥပဒေနဲ့မညီတဲ့အလုပ်တွေတော့မလုပ်ပါဘူး။သို့တော်ဘာလုပ်မလဲဆိုတော့အဲ max မတက်တဲ့လူကို max ပေးပြီးတော့ကျွန်တော်တို့ဟိုပတ်စံပေးခိုင်းပါပါ။ပတ်စံပေးခိုင်းတယ်ဆိုတော့ max တစ်ခုကိုတရားကြလို့သူ့ကိုတွေ့လို့တရားတယ်ဆိုတဲ့သဘောမျိုးမဟုတ်ဘူး။ကျွန်တော်က max 5ခုလောက်ပေးမယ်။ပတ်စံ2000ဖြစ်ဖြစ်ဓာန်ရိုက်မယ်ဓာန်ရိုက်တယ်ဆိုတော့ဥပဒေမှာပါတဲ့အတိုင်းတရားရုံးမှာရိုက်တယ်လို့မဟုတ်ပါဘူး။နောက်တခြားလူတွေလည်းအဲ့လို max မပါဘဲနဲ့သွာလာမှုတွေမဖြစ်အောင်ရက်စဲအောင်အနေနဲ့ဒါကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်အတွင်းကစားသောက်ဆိုင်တွေကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်စီးကန်းတွေနဲ့အညီဆောင်ရွက်ဖို့နဲ့ပါဆယ်စနစ်နဲ့သာရောင်းချဖို့ညွှန်ကြားထားတယ်လို့ရခိုင်ပြည်နယ်စစ်အုပ်ချုပ်ရေးကောင်စီပြောခွင့်အရဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ်
စားအတော့ရောင်းတဲ့ဆိုင်များသည်ဆိုင်မှာထိုင်စားမယ်ဆိုလို့ရှိရင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတိုင်းစားသုံးသူကိုတဦးနဲ့တဦးအကာအကွယ်ရနိုင်တဲ့အကာအကွယ်တွေလုပ်ကြရမှာဖြစ်ပါတယ်အရင်တော့ကလို့ဒီလိုစပွဲမှာလွတ်လွတ်လပ်လပ်စားတဲ့စနစ်မဟုတ်ဘဲနဲ့စားသုံးသူအရှင်းရှင်းမထိစပ်နိုင်အောင်တယောက်နဲ့တယောက်သဘောပြောမယ်ဆိုလို့ရှိရင်တော့ဒီ consumer distancing ကိုပြောရမှာပေါ့စားသုံးသူအကွာအဝေးတွေကိုရအောင်လုပ်ပြီးဖို့ကျွန်တော်တို့ကဒါအခုစီမံထားပါတယ
်ရခိုင်ပြည်နယ်အတွင်းကစစ်တွေတောင်ကုတ်တန်တွဲဘူးပြည်တော်မောင်တော်ကြောက်တော်မင်းပြားမြေပုံကြောက်ကျူနဲ့ဂွားမြူနယ်ဒီမှာဇူလိုင်လ4ရက်နေ့ထိကိုဗစ် -19 ကူးစက်ခံထားရသူ411ယောက်ရှိပြီးသေဆုံးသူ3ယောက်နဲ့ပြန်လည်ကျန်းမာလာသူ95ယောက်ရှိတဲ့အကြောင်းပြည်နယ်ကျန်းမာရေးဌာနရဲ့စင်းနေမှာဖော်ပြပါရယ်ကိုဗစ်တတိယလိုင်းရဲ့ရက်ခတ်မှုတန်ခံရတဲ့ရခိုင်ပြည်နယ်မှာအခြေအနေကိုအမြဲမပြတ်စောင့်ကြည့်နေပြီးအခြေအနေလိုက်ကိုဗစ်စီးကံတင်းကျပ်မှုတွေလှုပ်သွားမယ်လို့အာဏာပိုင်တွေဘက်ကသတင်းတောက်တွေကိုပြောပါရယ်ပြည်သူတွေအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့ကိုဗစ်စီးကံတွေကိုလိုက်နာကြဖို့ရခိုင်ပြည်နယ်တာဝန်ရှိသူတွေကတိုက်တွန်းနေပါရယ်ခင်ဗျာ